ဒုညင်ရီအပေါ်မှာလူမျိုးတုံးသက်ဖြတ်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတန်ခတ်အရေးယူရမှာလူပုဂ္ဂိုလ်တဦးချင်းအပေါ်ဗီဇာနဲ့ခရီးသွားလာခွင့်ကန့်သတ်ပေးထားတာနဲ့မလုံလောက်ကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင် UNFFM ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖော်ဖို့လိုတဲ့ကြောင်းဘာမာကင်ပိန်းယူပေးကပြောပါတယ်။ရခိုင်ပြည်နယ်ပြည်2019ခုနှစ်တုန်းကအစအကြံပေးလက်နက်ကိုင်အဖွဲ့အပေါ်မြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတိတ်နေချီပြီးတော့နေရဆွန့်ခွာထွက်ပြေးခဲ့ရတဲ့သုံးနှစ်မြောက်နှစ်ပတ်လည်နေ့မတိုင်မီအောက်တိုဘာ24ရက်နေ့ရက်စွဲနဲ့ဘာမာကင်ပိန်း UK ရဲ့ထုတ်ပြန်ချက်မှာUNFFM ရဲ့အကြံပြုတိုက်တွန်းချက်တွေကိုဘယ်နိုင်ငံကမှအပြည့်အဝအကောင့်ထဲမဖော်နိုင်သေးဘူးလို့လည်းဖော်ပြထားပါတယ်။ American နဲ့ Britain တို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဗီဇာနဲ့ခရီးသွားလာခွင့်ဆိုင်ရာတန်ခတ်အရေးယူမှုတွေပြုလုပ်ထားပေမဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတွေအပေါ်အရေးယူမှုတွေချမှတ်ခြင်းမရှိသေးဘူးလို့လည်းဘာမကင်ပိန်း UK ကပြောပါတယ်။EU ဥရောပသမဂ္ဂဆိုရင်စစ်တပ်ရဲ့အစ်စ်နဲ့အရာရှိအနေငယ်ကိုသာဗီဇာနဲ့ခရီးသွားလာခွင့်ပိတ်ပင်ထားတယ်လို့ဆိုပါတယ်။UNFFM ကအကြံပြုတိုက်တွန်းချက်ပေါင်း35ခုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြထားတာဖြစ်ပြီးအကြံပြုတိုက်တွန်းချက်10ခုကိုကုလသမဂ္ဂလူညွေးကောင်စီကိုတင်ပြထားတာပါ။ဒါပြင်2020ခုနှစ်ရွေးကောက်ပွဲမှာရိုဟင်ဂျာတွေရွေးကောက်ခံခွင့်ညှင်းပယ်ခံရရင်အဲ့ဒီရွေးကောက်ပွဲအတွက်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ဖို့လဲ UNFFM ကတိုက်တွန်းထားကြောင်းဒါပေမဲ့ EU, UK, Norway နဲ့တခြားနိုင်ငံအများအပြားကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကူအညီပေးနေကြောင်းရွေးကောက်ပွဲကော်မရှင်ကမကြာသေးခင်သတင်းပတ်တွေကရိုဟင်ဂျာခေါင်းဆောင်တွေရွေးကောက်ပွဲဝင်ခွင့်ကိုတားမြစ်ပိတ်ပင်ခဲ့ကြောင်းဘာမာကင်ပိန်း UK ကပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိနဲ့တရားစွန့်ခွာထွက်ပြေးခဲ့တဲ့ဒုက္ခသည်တွေကိုပြန်စီစစ်ပြီးတော့လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်။